Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဒီဇင်ဘာလ24ရက်တောက်ကြနေ့ Christmas အကြိုညဘက်အတွက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ထားရိုက်အသံထွက်နေပါပြီရှင်။မဆုမြတ်မမရှင်အခုညဘက်အတွက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
။ပြီးရင်ခင်ကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာကီဗီနယ်တွင်လက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေတာတွေရပ်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကမြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတွေတောင်းဆိုလိုက်တဲ့သတင်းနဲ့အတူဒင်္ဂါလိကတိုတင်ပေါ်မီလောင်လို့38ယောက်ထက်မနည်းတည်ဆုံးသွားတာ။ထိုင်းမှာပြည်တွင်းကလူချင်းချင်းကြောင့်အော်မီကရွန်ကိုဗစ်ဗီဇမျိုးပဲကြတဲ့ကူးစက်မှုပထမဆုံးရှိခဲ့တာစတဲ့သတင်းတွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုလက်ခင်ပြုထွေးနဲ့ကျွန်တော်ကြော်သိပြောပြပါမယ်ခင်ဗျာ။
တရင်ပြည်နယ်ထဲက 6K ကဒေသဘက်ကိုစစ်တပ်ကဒီနေ့ညပိုင်းမှာလဲဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ
်။ဒီနေ့သူတို့နှစ်ခေါက်ဒီနေ့နှစ်ခေါက်လာတာပေါ့နော်။ဒီနေ့နှစ်ခေါက်လာတာသူတို့ကဟိုကျွန်တော်တို့ဂျီရီကွန်သူတို့စခန်းပေါ့။အဲ့ဒီနေရာကိုအဓိကဒါပြစ်မှတ်ထားတယ်။ဂျီရီကွန်စခန်းက PDF တွေတင်နန်းပေးတဲ့စခန်းပေါ့နော
်။စစ်ကောင်စီတပ်တွေဝေဟင်ကားနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ထိုင်းနိုင်ငံဘက်ကိုလက်နက်ကြီးချီတွေချရောက်ခဲ့ပါတယ်။အခုလိုကရင်ပြည်နယ်ဘက်ကိုစစ်တပ်ကထိုးစစ်ဆင်နေတယ်လို့သခိုင်းတိုင်းထဲမှာလဲဒီဆောင်တိုက်ခိုက်မှုတွေလုပ်နေပါတယ်။အဲ့ဘက်ကတိုက်ပွဲတွေအတွင်းအရသာတေဆုံမှုတွေလည်းရှိပါတယ်။ကချင်ဘက်မှာလည်းစစ်တပ်နဲ့ KIA တပ်တွေတိုက်ပွဲဖြစ်နေပါတယ်။အခုလိုမျိုးဒီမြန်မာနိုင်ငံနေရာစုံမှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းသတင်းတွေကိုဒီနေ့ညမှာထုတ်ပြန်ပေးသွားမှာပါ။အပတ်စဉ်အစီအစဉ်တွေဖြစ်တဲ့တုတ္တဆောင်နဲ့ American တခွင်သိပ္ပံနဲ့ဤပညာ American အမျိုးသမီးကဏ္ဍတို့ကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကအကြေညာပေးကြပါမယ်ရှင်။
ကရင်ပြည်နယ်တွင်းမှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့တိုက်ခတ်တာအပါအဝင်အရသာပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အဲဒီလိုရပ်ကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စု UK, Norway, New Zealand, Australia, Canada, Switzerland မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ရုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တန်ရုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေရေးဖို့လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတွေတန်ယုံယာယီတာဝန်ခံတွေတန်ယုံအကြီးအကဲတွေပူးပေါင်းလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ကင်ဒီနယ်တွင်မြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ညဇက်ဒေသကိုလေကြီးမပြန်တမ်းရနေမည်သတ်မှတ်ပြီးဖို့ကရင်မျိုးသားအစည်းအဝေး KNU ကအရေးပေါ်တောင်းဆိုထားပြီးစစ်လေရင်တွေဟာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည် 3,400 လောက်ထိုင်းဘက်မှာခိုးလိုနေပြီးနောက်ထပ်ထောင်နဲ့ချီတဲ့ဒုက္ခသည်တွေလည်းထိုင်းဘက်ကိုဝင်ဝင်ရှားဖို့အတွက်ညစမှာဆောင်ဆိုင်နေတဲ့အကြောင်းထိုင်းအရာရှိတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ကင်းပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်နေတာတွေနဲ့ပတ်သက်လို့မှတ်ချက်တစုံတရာပြောဆိုတာမျိုးမရှိသေးပါဘူး
။လက်စားမှုနဲ့ထောင်နဲ့ချမှတ်ခံထားရတဲ့တောင်ကိုရီးယားသမ္မတဟောင်းပက်ကွန်ဟေကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်ကလွန်ငင်းချမ်းသာခွင့်ပေးလိုက်တဲ့အကြောင်းတရားရေးဝန်ကြီးဌာနကဒီကနေ့တောက်ကြားနေမှကြေညာပါတယ်။သမ္မတဟောင်းပက်ကွန်ဟေဟာ2019ခုနှစ်ကတောင်ကိုရီးယားပါလီမန်ကတရားစွဲဆိုပြီးဖွဲ့စည်းပုံအခြေခံဥပဒေတရားရုံးရဲ့အမိန့်နဲ့ရာထူးကဖယ်ရှားခံရတဲ့ပထမဆုံးဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ခံရတဲ့သမ္မတဖြစ်ပါတယ်။လက်ရှိထောင်နဲ့ချမှတ်ခံထားရတဲ့ Samsung Electronics Company အကြီးအကဲအပါအဝင်စီးပွားရေး Corporation အကြီးအကဲနှစ်ဦးနဲ့ဆက်နွယ်နေတဲ့အာတိလိုက်စားမှုအရှုပ်တော်ပုံကြောင့်အပြစ်ရှိတယ်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလမှာထောင်နဲ့အနှစ်20ချမှတ်ခံထားရတာပါ။Dubai Brighter Foundation နဲ့မိသားစုအတွက် Corporation အကြီးအကဲတဦးနဲ့ပူးပေါင်းပြီးကိုရီးယားဝန်ငွေဘီလီယံနဲ့ချီရအောင်လှုပ်ဆောင်ခဲ့တယ်လို့ယုံကြည်ရတယ်ဆိုပြီးအပြစ်ပေးခံရတာဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံမှာမကြသေးခင်ကရေကြီးမှုတန်းကိုပြည်ပရွှေပြောင်းလုပ်သားတွေအပြင်းထန်ခံစားခဲ့ကြရပြီးတာဝန်ရှိသူတွေကရေလူစုပြစ်ပယ်ထားတယ်လို့ခံစားရတဲ့အကြောင်းအင်ဒိုနီးရှားလူသားတွေကိုကိုးကားပြီး EP တင်မှာရေးထားပါတယ်။မလေးရှားနိုင်ငံမှာမြန်မာ၊အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်စတဲ့ဒေသတွင်းနိုင်ငံတွေကပြည်ပလူသားအများအပြားလူလုံနေကြတာပါ။မြန်မာလူသားတွေလည်းရေပေးတံတင်ခဲ့ကြပြီးစားတောက်ရေးအခက်အခဲတွေ့ကြတဲ့အတွက်မလေးရှားကမြန်မာပြည်ထောင်အဖွဲ့တွေကိုအကူအညီတောင်းခဲ့ကြပြီးနဲ့သွားကူဖို့အခက်တွေ့ခဲ့ရတဲ့အကြောင်းပြည်ထောင်အဖွဲ့တွေက VUE ကိုပြောခဲ့ပါတယ်။ရေကချက်ချင်းတက်လာပြီးနေအိမ်ငန်းတစ်ခုလုံးရေမြုပ်သွားတယ်လို့အင်ဒိုနီးရှားလူသားတူက EP ကိုပြောပါတယ်။မလေးရှားနိုင်ငံမှာမုတ်တုံရာသီအတွင်းရေကြီးလေရှိပေမဲ့ဒီကရတဲ့တင်ပတ်ကုံမှာရည်ကြီးကြတာကတော့2014ခုနှစ်ကတည်းကဆိုရင်အဆိုးဆုံးဖြစ်ပြီးလူပေါင်းတသိန်းကျော်နေရင်စွန့်ပြီးတော့ရေပေးလို့ရဆောင်ခဲ့ကြရပါတယ်။ရှားဖွေကယ်ဆယ်ရေးလူငန်းတွေမှာကူညီဖို့အရေးပေါ်လူသားနဲ့စစ်ဖက်ဝန်ထမ်းထောင်ပေါင်းများစွာကိုမလေးရှားဆွေရောက်ကလွတ်ခဲ့ပါတယ်။ ဒါပေမဲ့အဲ့ဒါကလုံလောက်မှုမရှိဘူးလို့ဝေဖန်သူတွေကပြောကြပြီးဘရိုက်ဒါလူသားတွေကစားစရာဝေတာနဲ့ကယ်ဆယ်ရေးလုပ်ငန်းအတွက်လှေတွေကူပေးကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာခီးတဲ့အများပြားလိုက်ပါလာတဲ့ဂရုတင်မောမီလောင်လို့လူ38ယောက်ထက်မနည်းသေဆုံးခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အထက်3တက်ရှိတဲ့အိုဖီချန်10ဂရုတင်မောဟာဂျာကာမြို့တော်တောင်ဘက်မိုင်160အကွာလောက်မှာရှိတဲ့တောင်ပိုင်းမြို့ဂျာကာကာတီမှာစုကန္ဒာမြစ်ကြောင်းနဲ့တဝန်းနေတဲ့အချိန်ဒီကနေ့မနက်ပိုင်းကရေလယ်မှာမိလောင်ခဲ့တာပါအလောင်း32လောင်းရှာတွေ့ရှိထားပြီးတော့နောက်ထပ်သေဆုံးသူတွေရှိနိုင်သေးတဲ့အကြောင်းအများစုကမိလောင်သေဆုံးတာဖြစ်ပြီးရေထဲခုန်ချပြီးယင်းနှစ်သေဆုံးသူတချို့လည်းရှိတဲ့အကြောင်းရဲတပ်ဖွဲ့အကြီးကဲမိုအင်နူအစ္စလမ်က AFP သတင်းဌာနကိုပြောပါတယ်လူရေတန်း190ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခီးတဲ့တင်ဂရုတင်မော်တွေပြုပြင်ထိမ့်သိမ်းမှုအားနေတာပေကင်းလုံခြုံမှုဆိုင်ရာစံနှုန်းနဲ့အညီမထားနိုင်တာလူရေမတန်တဆတင်လို့တင်မော်နဲ့ဝင်မမျှတာတွေကြောင့်အလားတူဖြစ်ရမျိုးတွေမကြာခဏကြုံရလေရှိပါတယ်ရှင
်ဘီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19kHz 15953ည 25kHz 11803ည 32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ 190kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကတောက်ကြညပဲ့တဲ့တွင်ကိုဆက်ပြီးပြောပြနေပါတယ်အိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်မှုတွေတိုးလာနေတဲ့ကြားမှာပဲခရစ်စမတ်နဲ့နှစ်သစ်ကူးရာသီအလိုက်ရဲ့အတွင်းအမေရိကန်မှာလူသန်းနဲ့ချီပြီးခီးထွက်နေကြပါတယ်။အိုမီကရွန်ဟာဒယ်လ်တာမျိုးကွဲဗိုင်းရပ်စ်ပိုးထက်ကူးစက်တာပိုများနေတယ်လို့ဆေးရုံတွေမှာလူနာတွေထားဖို့နေရာမလုံလောက်တော့တဲ့အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်။ခရစ်စမတ်ကာလခီးမသွားခင်ကိုဗစ်ရောဂါပိုးရှိမရှိစစ်ဆေးကြတာကြောင့်မျိုးကြီးတွေကဆေးကန်းတွေမှာကြိုတင်ရက်ချင်းယူသူတွေပြင်နေပြီးအစိုးရ website ဒီမှာလည်းရက်ချင်းမရတော့အောင်များလွန်နေပါတယ်။အိမ်မှာပဲကိုဗစ်ဆစ်လို့ရတဲ့ပစ္စည်းတွေလည်းဝယ်လို့မရတဲ့အခြေအနေကြီးရောက်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ကိုဗစ်ဆစ်ဆေးတဲ့နေရာတွေပိုပြီးဖွင့်လှစ်ပေးမယ့်အကြောင်းနဲ့အိမ်မှာကိုယ့်ဘာသာစံသပ်နိုင်တဲ့ပစ္စည်းတွေ29ဇန်နဝါရီလထဲမှာတန်းထောင်နဲ့ချီပြီးဖြန့်ဝေပေးမယ်လို့ကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကမော်တော်ယာဉ်ပြုပြင်ရေးလမ်းမဝန်ဆောင်မှုပေးတဲ့ AAA ကုမ္ပဏီကဒီခီးသွားရာသီမှာလူ109သန်းလောက်ခီးသွားမယ်လို့ခန့်မှန်းထားပါတယ်။ဒီရင်နဲ့ဖြစ်စီကားနဲ့မိုင်90ထက်ပိုတဲ့ခရီးဝေးမောင်းပြီးတော့ဖြစ်စီခီးသွားမဲ့တွေဟာပြီးခဲ့တဲ့2020ပြည်နှစ်ကတည်းက34ရာခိုင်နှုန်းပိုများမယ်လို့ခန့်မှန်းထားပါတယ်
။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကကာလာဆင်ပြည်နယ်မှာအိုမီကရွန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးလူတဦးကနေတဦးသက်တိုက်ကူးစက်တဲ့ပထမဆုံးဖြစ်ရရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ထိုင်းနိုင်ငံကိုဗစ်တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ပြောခွင့်ရအမျိုးသမီးဆက်မိုင်းစရီယန်ဆန်ကကလာဆင်အစုလိုက်ကူးစက်မှုမှာစုစုပေါင်း21ယောက်ကူးစက်ခံထားရတယ်လို့ပြောပါရယ်ဘယ်ဂျင်နိုင်ငံကလာတဲ့ဇနီးမောင်နှံကနေစကူးတာဖြစ်ပြီးသူတို့နှစ်ယောက်ဟာကာကွယ်ဆေးထိုးထားပြီးတဲ့သူတွေထိုင်းနိုင်ငံကိုရောက်လာတဲ့အခါတီးခြားခွဲနေစရာမလိုတဲ့ test and go အစီအစဉ်အတိုင်းဝင်လာတာဖြစ်တယ်လို့ပြောခွင့်ရကပြောပါရယ်သူတို့နှစ်ယောက်စလုံးဟာခရီးမထွက်ခင်ကရောဒီဇင်ဘာလအစောပိုင်းကထိုင်းနိုင်ငံကိုရောက်လာပြီးတဲ့နောက်မှာပါကိုဗစ်စစ်ဆေးခဲ့ပြီးကူးစက်မှုရှိမထားတဲ့ negative ရလက်ထွက်ထားတဲ့သူတွေဖြစ်ပါရယ်ဒီဇင်ဘာ15ရက်နေ့ကျရင်တော့သူတို့မှာကိုဗစ်ရောဂါလက္ခဏာတွေစပြလာပြီးစစ်ဆေးလိုက်တဲ့အခါမှာ positive အဖြစ်ထွက်ခဲ့ပြီး omicron ဗီဇမျိုးကွဲကိုဗစ်ရောဂါဆိုတာကိုနောက်ပိုင်းမှာမှအတည်ပြုနိုင်ခဲ့ပါတယ်လို့ပြောခွင့်ရကပြောပါတယ်။လက်ရှိအချိန်အထိဆိုရင်တော့ထိုင်းနိုင်ငံမှာ omicron ဗီဇမျိုးကွဲ coronavirus ကူးစက်သူပေါင်း205ယောက်ရှိပြီးအများစုကပြည်ပကလာကြသူတွေဖြစ်ပါတယ်။အဲ့ဒီအထက်က25ယောက်ဟာပြည်ပကပြန်လာသူတွေကနေတဆင့် omicron ကူးစက်ခံရတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ငွေကြေးဖောင်းပွားမှုနှုန်းကျဆင်းအောင်အမေရိကန်ဘဟုဘဏ်ကအနီးကပ်စောင့်ကြည့်နေပြီး39နှစ်အတွင်းလှုပ်ဆောင်တင်တာတွေကိုအမြန်ဆုံးဆောင်ရွက်နေတယ်လို့ဘဟုဘဏ်အနေနဲ့လည်းငွေကြေးဆိုင်ရာမူဝါဒတွေကိုတင်ကြပ်ဖို့ဖိအားတွေနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်သူတွေရဲ့နေ့စဉ်အသုံးဆောင်တဲ့စားသောက်ကုန်ဈေးနှုန်း PCE အညွန်ကိန်းအရပြီးခဲ့တဲ့တစ်နှစ်ကနေစာရင်နိုဝင်ဘာလအတွင်း 5.8 ရာခိုင်နှုန်းတက်လာပြီး1982ခုနှစ်နောက်ပိုင်းမှာတစ်နှစ်အတွင်းအမြင့်ဆုံးဈေးတက်လာတာလို့ကုသရောင်းဝယ်ရေးဝန်ကြီးဌာနကပြောပါရယ်ဓာတ်ဆီဒီဇယ်နဲ့စားသောက်ကုန်မပေါ်တခြားကုန်ပစ္စည်းတွေလည်းအမေရိကန်ဖက်ဒရယ်ဆိုရသတ်မှတ်ထားတဲ့နှစ်ရာခိုင်နှုန်းထက်ပိုပြီးတော့၄ရာခိုင်နှုန်းကျော်တက်သွားပါရယ်အမေရိကန်လူသမားဝန်ကြီးဌာနကတရားထုတ်ပြန်တဲ့စားသောက်ကုန်ဈေးနှုန်းဆိုင်ရာအညွှန်းကိန်းမှာလည်းနိုဝင်ဘာလအတွင်းပြီးခဲ့တဲ့တစ်နှစ်ကနေစာရင်ကုန်ဈေးနှုန်းတွေ 6.8 ရာခိုင်နှုန်းတက်ခဲ့တယ်ဆိုတာဖော်ပြထားပါရယ်က ကုံစည်းနှုံတက်တဲ့နှုံဟာနှစ်ပေါင်း40အတွင်းအမြန်ဆုံးနှုံနဲ့ဈေးတွေတက်နေတယ်လို့ဖော်ပြထားပါတယ
်။ယေရှုခရစ်တော်ဖွားမြင်တဲ့ဘက်သလေဟမ်မှာကိုဗစ်အန္တရာယ်ဆွေးမှုတွေကြောင့်ခရစ်စမတ်ပွဲတော်ရက်မှာအရင်ကလူတွေပုံမှန်စုဝေးလေးရှိတဲ့မာကြာရင်ပြမာတီကနှစ်မှာတော့တိတ်ဆိတ်ခြောက်သွေးလို့နေပါတယ်။ဗီဇာမျိုးကွဲအိုမီကရွန်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတွေပိုးပြီးတော့ဆိုးလာနေတဲ့အရေးဆိုးရင်မှုတွေနဲ့အတူကိုဗစ် -19 ကသက်ချက်တွေကြောင့်လူတွေအပြင်းထွက်သွားလာလို့မရတာပါဒီနေ့အားလိုက်ရရဒီမှာအခုလိုဖြစ်လာဖို့ဘက်သလီဟမ်မျိုးကွဲတွေမှမျောလင်းခဲ့ကြပေမဲ့လို့လဲကမ္ဘာအနှံ့မှာအလင်းမြန်ပြန့်နှံ့လာနေတဲ့အိုမီကရွန်ပိုးသစ်ကူးစက်မှုတွေကိုဟန်တားဖို့အတွက်ဒီဇင်ဘာလကုန်အထိနိုင်ငံသားသားခီးသွွားဝင်ရောက်မှုတွေကိုအစ္စရေးအစိုးရကပိတ်ပင်ထားတာပါဒါပေမဲ့ဒေသခံကောင်းဆောင်တွေကတော့အချင်းကရဒီမျိုးမှာခရစ်စမတ်ပွဲတော်ကိုရအောင်ဆင်နွှဲသွားမယ်လို့ပြောနေကြပါတယ်။အရင်ကိုဗစ်မတိုင်ခင်ကာလတွေမှာတော့အကြီးအကျယ်ဆင်နွှဲနိုင်မှာမဟုတ်ပေမဲ့လို့လည်းခရစ်စမတ်ပွဲတော်ကိုအချင်းယုံဆင်နွှဲဖို့အတွက်ရှိနေတာပါ။ညတကောင်အချိန် Nativity ဖျားကျောင်းမှာကျင်းပမယ်ဝတ်ပြုဆုတောင်းပွဲကိုပါလက်စတိုင်းသမ္မတမာမုတ်အာဘက်စ်ကတော့တက်ရောက်မှာမဟုတ်ဘူးလို့ပါလက်စတိုင်းအရာရှိတွေကပြောပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ဖြူချွေးတို့ကြီးညာပေးကြတာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာ24ရက်တောက်ချာနေ့ညဘက်10:00အထိကိုလိုင်းတို31 32 51နဲ့ပထမနာရီဝက်ကိုလိုင်းလက်မီတာ190လောက်ကနေပြီးတော့ထောက်ထွင်ပေးနေပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံနေရာဆုံးမှဖြစ်နေတဲ့တိုက်ပွဲတွေသတင်းကိုပြောပြပါမယ်ကရင်ပြည်နယ်မြောက်ဝတီခရိုင်ထဲမှာရှိတဲ့လေးကေကောဒေသဘက်ကိုစစ်ကောင်စီတပ်တွေကဒီကနေ့ဒီဇင်ဘာ24ရက်ညနေပိုင်းမှာပုံကျဲတိုက်ခိုက်ခဲ့ပါတယ်။ပြည်သူ့ကာကွယ်ရေး PDF တပ်တွေကိုတင်တန်းပေးတဲ့ရေတံခွန်စခန်းနေရာကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝေဟင်ကနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့လည်းပိတ်ခတ်ခဲ့တဲ့အတွက်ထိုင်းဘက်ကခြေရွာတွေအပေါ်လက်နက်ကြီးကြီးတွေကျရောက်ခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းစီဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ပါရရှင်။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကောဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာတပတ်ကျော်ကြာပြီဖြစ်ပါတယ်စစ်ကောင်စီဘက်ကတောက်ကြာနေဒီကနေ့ညနေပိုင်းမှာပဲလေရင်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်တာတွေကိုဆက်လုပ်လာတာပါ KNU နဲ့အတူပူးပေါင်းတပ်ဖွဲ့တွေရှိရာနေရာတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်နေရမှာဒီကနေ့မှာတော့ပြည်သူ့ကာကွယ်ရေးတပ်တွေရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပါတယ်
။ဒီကနေ့သူတို့နှစ်ခေါက်ဒီနှစ်ခေါက်လာတာပေါ့နော်။ဒီနှစ်ခေါက်လာတာသူတို့ကဟိုကျွန်တော်တို့ရေဒီကွန်သူတို့စခန်းပေါ့။အဲ့ဒီနေရာကိုအဓိကထားပြစ်မှတ်ထားတယ်။ရေဒီကွန်စခန်းက PDF တွေတင်နှံပေးတဲ့စခန်းပေါ့နော်။အဲကျွန်တော်လေးကြီးကောနဲ့မလှမ်းမကမ်းမှာရေဒီကွန်စခန်းဆိုတာတူရှိတယ်။အဲ့မှာအဲ့ဒါကိုအဓိကထားပြီးပြစ်မှတ်။နောက်မက်ထရိုကလေးမှာတိုက်ပွဲဖြစ်တယ်။ဟာရင်းဆိုင်တိုက်ပွဲဖြစ်တယ်။
ကြတာပဲနေ့10နာရီကျော်အချိန်လောက်ကစပြီးလေးကေကော်အနီးလေးကပေါ်ဆိုတဲ့ကင်ယူစခန်းရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မနေ့ညကလေးကစစ်ကောင်စီရဲ့အမြောက်ကုန်းကနေလက်နက်ကြီးတွေဇက်တိုက်ပစ်နေခဲ့တာပါတောက်ကြနေမနေ့ပိုင်းမှာလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်ဒီလိုဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်မြန်မာဘက်မဲထော်တလေးရွာရဲ့တစ်ဖက်ကန်ထိုင်းဘက်ခြမ်းဖော့ဖရမြို့နယ်ဘန်းလိုက်ကျေးရွာနီးကစက်ခင်းနေရာ900နေရာလောက်မှာလက်လက်ကြီးကြီးစံနေလဲကြက်ရောက်ခဲ့တယ်လို့ဆိုပါတယ
်။ဟိုအမြောက်ကောင်းကလည်းဖြစ်တယ်။အဲဒီလေရင်ကလည်းကျဲတယ်။အဲဒီကိစ္စတွေတော့ရှိတယ်။ဆိုင်းမဲ့ကြတယ်လို့ကြားတယ်ဟုတ်ကဲ့
။ကရင်ပြည်နယ်ထဲမှာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကို2ရက်ဆက်တိုက်လုပ်ခဲ့ပြီးဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းသမားတွေရဲ့မေးမြန်းချက်ကိုစစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။မင်းညာကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့မယက်မနာပစ်ခတ်မှုတွေကြောင့်မြောက်ပြည်ခရိုင်ထဲကကြေးရွာတွေကဒေသခံထောင်ခံလောက်ဟာတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုညဘက်ကလေးကထွက်ပြေးလာနေကြပါတယ်။တောက်ကြနေနေ့လယ်ပိုင်းအထိလည်းထွက်ပြေးလာနေကြဆဲဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်လေးကေကောအပါအဝင်ကြေးရွာ10ရွာလောက်ကဒေသခံတွေတောင်ခံနဲ့ထပ်ပြေးတိတ်ဆောင်နေရပြီးထိုက်ဘက်ချမ်းကိုတော့စစ်ပေးဆောင်ဒုက္ခတွေ6000ကျော်လောက်ရောက်ရှိလာကြပါတယ်။တချို့စစ်ပေးဆောင်တွေကတော့ထိုက်ဘက်ချမ်းကိုထွက်ပြေးခိုလုံနေကြတယ်လို့တချို့ကလည်းမြန်မာဘက်ချမ်းမှာပဲခိုလုံနေထိုင်နေကြပါတယ်။ထိုက်ဘက်ကဒုက္ခတွေကြီးကတော့လက်ရှိအခြေအနေမှာနေရပြန်ပို့ခံရမှာကိုလည်းစိုးရိမ်ပူပန်
မရေမှာဖြစ်ပါရရှင်။ကရင်ပြည်နယ်ဘက်ကိုစစ်တပ်ကထိုးစစ်ဆင်တိုက်နေတယ်လို့ပဲစကိုင်းတိုင်းနဲ့မှလည်းတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းကလေးမြို့တောင်ဘက်နှချောင်းချေးရွာမှာစစ်ကောင်စီကရဟတ်ရင်တွေပေါ်ကနေတိုက်ခိုက်မှုအတွင်းသေဆုံးခဲ့သူတွေဟာအရက်သားတွေဖြစ်တယ်လို့ဒေသခံရွာသားတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါတယ်။စစ်ကောင်စီကလေးချောင်းကနေတိုက်ခိုက်ခဲ့တဲ့မကွေးတိုင်းနှန်းခါကအသက်ကြီးရွံ့သူတွေနဲ့ဘေးလွတ်ရာပြေးလွှားရင်းနဲ့သေဆုံးသူတွေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မှပြောပြပါမယ်ရှင်။
မနေ့ဒီဇင်ဘာ23ရက်ကစစ်ကောင်စီကကလေးမြို့တောင်ပိုင်းကနှချောင်းကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကရဟတ်ရင်သုံးပြီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီကညပိုင်းသတင်းထုတ်ပြန်ရမှာတော့လေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်တာမဖော်ပြခဲ့ပဲစစ်ကောင်စီကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေချိန်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလာရောက်ပစ်ခတ်တဲ့အတွက်ပြည်လဲခုခံတိုက်ခိုက်ခဲ့ပြီးအကြမ်းဖက်သမားတွေဘက်ကသေဆုံးတဲ့ရုပ်အလောင်း6လောင်းရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပါတယ်ကျေးရွာသားတွေကတော့စစ်ကောင်စီကတိုက်ခိုက်တာကြောင့်သေဆုံးသူ9ဦးရှိပြီး3ဦးဟာဒေသခံအရက်သားတွေသာဖြစ်တယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ဒီရတဲ့တော့ကဒီတော့လာလမ်းမှာလမ်းမတော်လာတဲ့မြန်မာကကျွန်တော်လေဘဝနီးပြတ်တထားခဲ့တဲ့ဟာတူတူတော့ဒီတိတ်ဆောင်ပြီးနွားရင်းနဲ့ပြတ်တထားခဲ့တဲ့နှစ်ဦးကျွန်တော်တို့ဒီရတော့ကြောင့်အဲ့နောက်ကိုဒီကြောင်ရွာသားတွေတော့၃လောက်တော့ဒီပြိမှန်နေကြ၂ယောက်ကတော့ဒီဖြီးသွားလာပါလားလို့မသိဘူးအဲ့ဒီ၃ယောက်ကတော့၃ယောက်ကတော့ဒီပြိနေတယ်ကျွန်တော်၃ယောက်ကတော့ရွာသားတွေဒီပြိနေရတယ်ဒီအစ်စ်မဲ့ဒီလူနော်ဒီမိကဒီမိကိုပြစ်ခတ်နေရှိရတာနဲ့မင်းဘာလဲဦးမင်းကြီးကလုံးကြတယ်ပြီးတော့ညတော့ငါညတော့ဆက်ပြခွင့်မှာမင်းကြီးနဲ့ခွင့်ချက်တော့ပြည်တယ်ကျွန်တော်တို့ဂျွာညာလေးကပြီးတော့တောင်းပေါ်ကြီးကြတယ်တင်းဆောင်ကြီးနဲ့တောင်းပေါ်ကြီ
းကလေး PDF ဘက်ကလည်းတေဆုံးသူတွေနဲ့ပတ်သက်လို့အခုလိုအတည်ပြုပြောပါတယ
်ဆာဆိုင်တင်နဲ့စာတင်ကြောင်းရှိကိုဖက်ပေါ်ရင်းနဲ့အမျိုးသမီးသူပြစ်ပတ်ခံရပြီးဆိုပါတယ်နောက်နေမြောင်းနှုတ်ပြန်လာရင်းနဲ့ဒီပြည်သက်ခံရပါတယ်။နောက်နောက်ထပ်မျိုးသားနှစ်ဦးပေါ့နော်။စုစုပေါင်းမျိုးသမီးနှစ်ဦးမျိုးသားတုံးဦးပေါ့။အဲဒီ၅ဦးထဲမှာတဦးကတော့တိုက်ခိုက်ရဟန်းရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့ပြရတယ်ကြ။
တေဆုံးသူတွေထဲမှာအမျိုးသမီးနှစ်ဦးပါဝင်ပေမဲ့စစ်ကောင်စီကတရင်ထုတ်ပြန်ချက်ဓာတ်ပုံတွေမှာတော့အမျိုးသားတုံးဦးနဲ့ရုပ်အလောင်းကိုသာဖော်ပြထားပြီးတေဆုံးသွားတဲ့အမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုဖော်ပြထားတာတော့မရှိပါဘူး။တဆက်ထဲမှာပဲဒီဇင်ဘာ18ရက်ကမကွေးတိုင်းနှန်းခါရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့စစ်ဘေးရှောင်နေရသူတွေထဲမှာသေဆုံးတာတွေရှိနေပါတယ်။သေဆုံးသူတွေဟာအသက်ကြီးရင်ရောသူတွေဖြစ်ပြီးပြည်မန်းနာရဲကြောင့်သေဆုံးတာဖြစ်တယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ရွာသားတို့ကပြောပါတယ်
။ဟုတ်ပါတယ်ဗျာ၊နေရောက်ရှိပြီဗျာ။ဒီနေ့ပဲတည်တာပါဗျာ။ဟုတ်။မနေ့ကတော့ညကလုံးဝလေ။မနေ့ကညကတည်တာပြီးဦး။အဲမနေ့ကမနေ့ကအစိုးရကပြေးတာတူပါဗျာဟုတ်ကဲ့ဒီတင်းဆောင်တွေကဆိုလူကြီးတွေဆိုတော့ဒီကိုယ်စီပိုင်းကြီးဆိုတော့ဒီဒီအားဒီဘောနော်တော်တော်ကြီးရတာလောရတာပြင်မဲ့မိမအားချပြီးမှပြေးနေစင်းနေဗျာဟုတ်ဟိုတော့ဒီမှာကဟိုခဏတချို့ဝှစာကြီးဝေးရေးရှိတာတော့ဘာလို့သူစံကြီးနေလာရှိရအလီလိုရှိတာဗျာကျန်တာကုန်ရှိကြဦးရတော့ဒီမှာ
ဒီဇင်ဘာ18ရက်ကစလို့ဒီကနေ့အထိစစ်ဘေးရှောင်ရေးတေဆုံးရသူ3ဦးအထိရှိနေတယ်လို့စစ်ကောင်စီတပ်တွေဟာအနီးအနားကျေးရွာတွေမှာတပ်ဆွဲထားတဲ့အတွက်နေအိမ်ကိုမပြောင်းမဲ့ဘေးလွတ်ရာမှာဆက်ပြီးနေထိုင်နေရတာဖြစ်ပါတယ်ရှင
်။စကိုင်းတိုင်းရဲ့တဲကကလေးမျိုးနယ်မှာအခုလိုမျိုးတိုက်ပွဲအခြေအနေတွေဖြစ်နေတယ်လို့ရဲမပင်မျိုးနယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရဲမပင်မျိုးနယ်ဗန်ပွေးကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမင်းညာရုံကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဒီကနေ့လည်းဆက်ရေးတင်းမာတဲ့အခြေအနေဖြစ်နေပါတယ်။တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်ကြတဲ့ဒေသခံတွေတဲ့အဖွားအိုတယောက်ပြေးလွှားရင်းသေဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမန်တင်ပြပါမယ်ရှင်
။အခုရက်ပိုင်းတွင်မှာပဲရင်းမပင်မြို့နယ်နှုံးကြီးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီဇင်ဘာလ23ရက်နေ့မနေ့ည9နာရီလောက်မှာလဲဗန်ပွေးကျွရနီးမှာတိုက်ပွဲထမှန်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာမို့လို့ဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့ထိတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF ကဆိုပါတယ
်ဒီတို့ဘက်ကအင်အားလုံးရင်းနဲ့ထိုးစစ်ဆင်လာတာပေါ့နော်ထိုးစစ်ဆင်လာတဲ့ခါမှာကျွန်တော်တို့ကမလဲမရှောင်တာနဲ့ပြန်လည်ခုခံရတဲ့အခြေအနေပေါ့အဲတော့ဒီမနေ့ညမှာဆိုလို့ရှိရင်လည်းထိတွေ့မှုပေါ့နော်ထိတွေ့မှုအနေနဲ့ရှိတယ်အဲဒီကနေ့မနေ့အခြေအနေကတော့ဒီတစ်ပတ်နဲ့တစ်ပတ်ဆင်းလာနေတဲ့အခြေအနေပေါ့မနေ့ကဆိုလို့ရှိရင်တော့မနေ့ကတော့ခုနကကျွန်တော်ပြောခဲ့တဲ့ဒီဗန်မွေးရွာပဲမှာပေါ့နော်တိုက်ပွဲကြီးဆက်ဖြစ်တာ
ရင်းမပင်နဲ့ရွှေတောင်ဦးကုန်းကနေဗန်ပွေးရွာဘက်ကိုစစ်ကြောင်းချီလာတဲ့စစ်ကောင်စီရင်နှန်းကိုမင်းညာတို့ကကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က
ငါးလောက်ထိခိုက်ကြဆုံးခဲ့ပါတယ်ဒီကနေ့မနက်ပိုင်းမှာလဲစစ်ကောင်စီရန်နံကိုထပ်ပြီးတော့မှမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရင်းမပင်PDFကပြောပါတယ်ဒီပြကတ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးဘန်ဘွေးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာ900ကပြည်သူတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ရင်းမပင်နဲ့စစ်ဘေးရှောင်အကူ
ဒီနေ့ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော့ကျွန်တော်ဒီခါကတော
ဟဲ့ရင်နေပြန်ဝဲနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတပ်ဖြတ်ပြီးတော့မကြာခဏဆိုသလိုစစ်ကြောင်းထိုးနေတဲ့အတွက်ဒေသခံပြည်သူတွေမှာအမြဲတမ်းစိုးရိမ်ကြောက်လန့်နေကြရပြီးဒီကာလကစပားရိတ်သိမ်းခြင်းဖြစ်ပေမဲ့လို့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်ပဲထွက်ပြေးတိမ်းရှောင်နေကြရတယ်လို့စစ်ဘေးရှောင်အကူအညီပေးနေသူတူဦးကပြောပါတယ်
ရင်းမပင်မြို့နယ်ထဲမှာတော့ဒီဇင်ဘာလဇန်ပိုင်းကလေးကစစ်ကောင်စီဘက်ကပို့ပြီးတော့မှထိုးစစ်ဆင်လာပြီးတော့တိုက်ပွဲတွေကလည်းခက်ဆိတ်ဆိတ်ရှိခဲ့ပါတယ်ဒေသခံပြည်သူတွေမှာတော့တနေ့တခြားအိုးပြစ်အိမ်ပြစ်အသက်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်ရှင် ဒါကတော့သခိုင်းတိုင်းဘက်ကဒီတိုက်ပွဲတွေအခြေအနေဖြစ်ပါတယ်။ကချင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစားမော်မြို့မှာဒီစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင်ကရဲတပ်တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေအတင်းမှာစစ်တပ်ရဲ့ဒီဖားကန့်ဗျူဟာဘုံကုန်းဘက်ကနေပစ်ခတ်တဲ့လက်နက်ကြီးတွေကြောင့်ရေမစေးလောက်ွက
ကျွန်တော်တို့ကမလဲမရှိဘူးအဲဒီမှာ၃၈၃ကိုကချင်လက်နက်ကိုင်ဘွဲ့ GIE ကဒီကနေ့မနေ့၃နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲကနှစ်နာရီနီးပါးကြာခဲ့တယ်လို့ဒီတိုင်ရဲ့နှီးမှနေတိုင်းနဲ့ဒေသခံသူကပြောပါတယ်ကျွန်တော်ကြည့်လက်နက်ငယ်တွေနဲ့
ဒီမှာကြောင်းနေတာကမိမိမှန်းမနေတော့ငမလေးကိုယ်ကသမဏကပြောဖြစ်တာပေါ့နော်အကြီးကြီးကလည်းမိအောင်လုပ်နေတယ်ကျွန်တော်ကကျွန်တော်လည်းကျွန်တော်အိမ်နေတယ်ဟုတ်ကဲ့ငါစက်တက်ကြည့်နေတာဒီမှာလေးကလည်းမရှိဘူးတော့ဒီကန်တက်ကလည်းမြေပေါ်ပါပြီးရှင်းနေခွင့်ရရပြီးကိုညာကြတော့တော်တော်လေးတော့ကျက်ကျက်ဆုတ်ရတယ်ကမှလည်းကျွန်တော်ဒီကတော့ဘုံဘက်ကြီးအားကြောင့်မင်းညာတော်တော်ကြီးကူရတယ်ပြောပါတယ်မန
တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖားခန့်ပြူဟာဂုံးဘော်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေရေမစေးလုတ်ွက်တဲကိုကြောက်ရောက်ခဲ့လို့ဒေသခံတချို့ထိခိုက်ခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာကြောက်ရှာနေတဲ့ဒေသခံသူက VOA ကိုပြောပါတယ
်။ပြူဟာကနေလက်နက်ကြီးနဲ့ပိတ်ချက်လမ်းကြီးရဲ့ဒီကပန်းလက်ခါနဲ့တောင်ပြူကြားအမှဒီမစေးရှာနေတဲ့လုတ်ွက်တဲကိုအကျောက်ကဝမ်းပါကျောက်ကတင်ပါကျောက်ကကျောက်ကျောက်ကတော့ခေါင်းတိုင်ရရှိသွားတယ်။နားရောက်ကြည့်တာကျောက်ကြည့်ကျောက်ကတော့မြကျင်းပြောလိုက်ဒီမှာ၃ယောက်ရှိတယ
်။နှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကတာဝန်ရှိသူတွေကို VOA ကဆက်သွယ်နေသေးဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့မိုးကောင်းမြို့နဲ့စားမော်ကနေပြည်တော်တရင်ကိုအင်အား100လောက်ရှိတဲ့ KIA နဲ့ PDA ပူးပေါင်းတပ်တွေဒီကနေ့မနေ့3နာရီလောက်မှလာရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးဖြစ်ပါရဲ့ရှင်။မကြခင်မှာဒီ VOA သောတာရှင်တို့အတွက် Christmas Day လက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါရဲ့ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါရဲ့ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုပြီးအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ဖြူရည်မြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းတရင်လေးအောင်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ဖြူရည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေပြီးတော့ဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။အခုလိုမျိုးဒီ Christmas အချိန်ကာလဟာဒီမြန်မာနိုင်ငံကခရီးယံဘာသာဝင်တွေအပါအဝင်ကမ္ဘာတဝန်းကခရီးယံဘာသာဝင်တွေဟာမိသားစုတွေမိတ်ဆွေတွေနဲ့ပျော်ပျော်ပါပါ Christmas ပွဲတော်ဆင်ွဲကြလိမ့်ရှိတဲ့အချိန်မျိုးဖြစ်ပါတယ်။လက်ဆောင်တွေအပြန်အလှန်ပေးကြတဲ့အချိန်မျိုးလည်းဖြစ်တာမို့ VOA ပရိသတ်အတွက်ကိုကျမတို့ VOA မြန်မာပိုင်းမိသားစုကနေပြီးတော့ Christmas လက်ဆောင်တည်တည်တပုတ်ကိုလက်ဆောင်အဖြစ်နဲ့ပေးချင်ပါတယ်။ Straight No Chaser နဲ့Kristen Bell တို့တည်ဆိုထားတဲ့ Text Me Merry Christmas ဆိုတဲ့တချင်လက်ဆောင်ကိုနားထောင်ပြီးတော့စိတ်အမောတွေပြေနိုင်ကြပါစီရှင်
။ This holiday you'll be far away and I'll be all alone. So please remember this December to fully charge your phone and text me Merry Christmas.Let me know you care. Just a word or two of text from you will remind me you're still there. You don't have to add much to it. One smiley face will do. Baby, text me Merry Christmas, 'cause I'm missing kissing you.
Text me Merry Christmas, make my holiday complete.Though you're far from me, say you'll be our bee. That's a text I'll never delete.
No.
Choose just the right emoji. One that makes me LOL. And if you text me something naughty, I promise I'll fall down.
I don't care if it's something's right. I just want to hear from you tonight. Stroke those keys with your delicate touch. And type a little word to me.
Hi.
Hey.
How are you?
Okay.
Missed you.
Missed you too.
Xmas sucks without you.
I know. LOL.
Love you.
Love you.
Okay, thanks. Bye.
A Facebook message isn't quite as sweet. I need more from ask you than just a tweet.
A snap on Snapchat doesn't last.
And voicemail that's from Christmas past.Text me Merry Christmas. Send a selfie too.
If you do, I'll go meet the mistletoe
and pretend my spring is new. Show me that you love me. Text only kiss and hug me. I'll be right here waiting for my pants to start vibrating. Baby, text me Merry Christmas and I will text you too
Straight No Chaser နဲ့ Kristen Bell တို့တည်ဆိုထားတဲ့ Text Me Merry Christmas ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မကြာခင်မှာတော့ဒီ COVID ကရောပါပိုးကိုဘလို့ဓာတ်ပစ္စည်းတွေကကာကွယ်ပေးနိုင်တယ်လဲဆိုတာပါတဲ့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေတာပါ။ဒီအစီအစဉ်တွေကိုကြားရိုက်ဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Internet စာမျက်နှာနဲ့ Facebook စာမျက်နှာတို့တွေကနေလည်းထုတ်လွှင့်ပြတဲ့အစီအစဉ်တွေကိုအချိန်မရွေးသွားရောက်ကြည့်ရှုသတင်းတွေကိုဖတ်ရှုနိုင်ပါတယ်။ VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင် ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ family.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ24ရက်တောက်ချာနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။တနီယာစီရောက်နေတဲ့မိသားစုတွေခရစ်မတ်မှာပြန်လည်ဆုံတွေ့နိုင်ကြဖို့အတွက်ခရီးမထွက်ခင်မှာကိုဗစ်ရှိမရှိစစ်ဆေးနိုင်အောင်လို့စင်တာတွေဖွင့်ထားတဲ့အကြောင်းပါတဲ့သုတဆုံလေအမေရိကန်တခွင်ကိုဗစ်ကရောဂါဗိုင်းရပ်စ်ပိုးကိုဘယ်လိုဓာတုပစ္စည်းတွေနဲ့ကာကွယ်နိုင်တယ်လဲဆိုတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမကြာခင်မှာနားဆင်ရပါမယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံတွင်းကအမျိုးသမီးတွေအတွက်ထိုးခြားတဲ့အခြေအနေတွေရင်ဆိုင်ခဲ့ရတဲ့2020ခုနှစ်ကုန်ဆုံးတော့မှာမို့လာမယ့်နှစ်တည့်အတွက်ဘလို့မျှော်မှန်းပြင်ဆင်မှုတွေလုပ်ထားကြပါလဲ။ကဏ္ဍတည်တည်မှာရှိနေကြတဲ့အမျိုးသမီးတချို့ရဲ့အတန်တွေကိုစုစည်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွင်းကအထူးအစီအစဉ်ဖြစ်တဲ့စူးစီးတင်ဆက်ထားပါတယ်ရှင်။
ကျွန်ဝင်ကြုံတွေ့ရတဲ့ COVID-19 ကပ်ရေးအပြင်ဆေးရနာသိမ်းမှုကိုပါကြုံရတာကြောင့်ဒီနေ့2021ခုနှစ်ဟာမြန်မာပြည်သူတွေအထက်ကတော့အရင်ကမကြုံခဲ့ရဘူးတဲ့ထိမှန်မထားတဲ့အပြောင်းလဲတွေနဲ့အများပြားကြုံခဲ့ရပါတယ်။2021ခုနှစ်အတွင်းလှုပ်ဖို့ကြံရွယ်စီစဉ်ခဲ့ရပြီးဘာမှမလုပ်နိုင်ခဲ့ဘူးလို့ Tanlin Times ဂျာနယ်က Editor လက်ဖြင့်စာရေးဆရာမတဦးလက်ဖြစ်တဲ့မတ်တူတူသားကပြောပါတယ
်။2021ခုနှစ်မှာလုံးပင်လို့ကျန်စီခဲ့တဲ့ plan တွေကတော့အများကြီးပဲ။အဓိကကဘာလဲဆိုတော့လူငယ်တွေအတွက်ပေါ့နော်။ဒါနဲ့တာပိနေခြင်းတွေနဲ့ဒီမှာနေအငြင်းစကားပြောဖြစ်တယ်။အာသူတို့စာဖတ်အားကောင်းလာအောင်လို့ကိုကစာဖတ်ဝိုင်းလေးလုပ်ပေးလိုက်။အဲသူတို့အားကစားလေးတွေလုပ်လိုက်ပြီးသူတို့ဘာနေလိုက်ပေါ့နော်။အဲ့လိုမျိုးလေးတွားနေတဲ့နိုင်စားသူကိုဗစ်ကြောင့်တောင်းပိတ်ထားတဲ့အချိန်မှာအကျိုးရှိရှိလေးတွားနေဖြတ်တန်းနေတဲ့အချိန်မှာဒါကြီးဖြစ်သွားတဲ့အချိန်မှာသူတို့အတွက်ဟိုအရန်ဟိုစိတ်ထိခိုက်မိတာပေါ့နော်။သူတို့လူငယ်တွေအတွက်အရန်စိတ်ထိခိုက်မိတယ်။ကိုလုံးချင်တယ်ဆိုတဲ့ပြန်နေရလေကိုကလည်းအမားကအများကြီးတော့ဘာမှဖြေထုတ်လို့မရှိဘူး။ပါရေးမှာပဲဒီ6/20ခုမှာရေးလက်စာစာရေးလည်းရှိတယ်။ဒါအဲ့ဒီဟာတွေကအကုန်လုံးရဆိုင်သွားတယ်ပေါ့ဘာမှမလုပ်နိုင်သေးဘူးပေါ့နော်
။ဖေဖော်ဝါရီလတည့်ရက်စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းအခုလိုရီမန်းချတာပြီးပြက်ခဲ့ရုံမကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့တဲ့အတွက်မတ်တူတူသားရောစားနယ်မောင်ဖြစ်သူတို့ပါဖမ်းဆီးသိမ်းသိမ်းခံခဲ့ရပါတယ်။တတနည်းရဲ့ကြွက်ဝက်လောက်အချင်းထောင်မှာနေခဲ့ရပြီးသူအတွက်ကတော့ဘယ်တော့မှမကြုံခဲ့ရဘူးရဲ့ဖြစ်ရတွေနဲ့စိုးရတဲ့နှစ်တစ်နှစ်ပါပဲလို့မတူတူသားကပြောပါတယ်
။2021ကတော့ပြောရင်တော့စိတ်ဆင်းရဲကြရတယ်။ဒါစီးကြရတယ်ပြင်းထန်နေတဲ့နှစ်ပေါ့။ဒါကအခု21နှစ်ပေါ့နော်။သူရဲ့21နှစ်ကထောင်ထဲမှာတော့ဖြစ်ရတာပေါ့နော်။ဆိုတော့မဆိုလေအော်မွေးနေ့ကထောင်ထဲမှာတော့ဖြစ်ရတယ်150ကျေးရမွေးနေ့ပေါ့နော်။နောက်တစ်ခုကဖက်ခဲ့တဲ့အချိန်မှာအမတာတော့မအောင်ပါတယ်ပေါ့နော်။ဟိုကိုကိုရိုင်းအဲ့ဒီရဲစခန်းမှာစစ်ကြောကြီးမတော်ခင်ရဲစခန်းမှာကိုကိုရိုင်းလက်စစ်ခံထားရတာကိုတတိမိသွားတယ်။သူတို့ကအဲ့ဒီလက်စစ်ကြီးနဲ့တန်းလိုက်နေတယ်မဟုတ်တော့ထိုင်နေတာပထမဆုံးတင်မြင်လိုက်ရတဲ့အချိန်မှာဟိုရှင်ထဲမှာတော်တော်မကောင်းတော့ဘလူခေါ်ရအောင်လည်းမသိဘူးပေါ့နော်။ဟိုကိုတာကိုမအောင်အဲ့လိုမြင်လိုက်ရတဲ့အချိန်မှာလေသူကတော်တော်ကိုစိတ်ချခိုင်းနေတယ်ပေါ့နော်။ဒီကကျနှစ်တစ်ပြည့်လို့ပြောလို့ရတာပေါ့နော်ဒီနှစ်ကအလုံးပြည့်တဲ့အတိုင်းပဲ12လရှိတယ်ဒီနှစ်ကိုအဲ့တော့6လမှာကိုရီးယားနိုင်ငံလေးပဲဈာမနေလိုက်ရတယ်ဆိုတော့အဲ့ဒါကပြောမယ်ဆိုရင်တော့တော်တော်လေးကိုဆူရတဲ့နှစ်ပေါ့တစ်ခါမှသာမမတုံဘူးလေ
မျိုးသမီးရဲ့တက်ကြွလို့ရှားသူတူဖြစ်တဲ့မက်ဖြူပြာဝင်းကြီးကတော့ဒီနှစ်ဟာသူ့အတွက်ထူးခြားတဲ့နှစ်တစ်နည်းလို့ပြောပါတယ်ဘာကြောင့်ပါလဲ
ဒီ2021ခုနှစ်ကတော့သမားတက်ကတကယ်ကိုထူးခြားတဲ့နှစ်တစ်နှစ်လို့ပဲပြောရမှာပေါ့နော်2021ခုနှစ်ကသမားတော်တော်လေးဟိုစိတ်ထိခိုက်ရတယ်ဝမ်းနည်းရတယ်ဒေါသထွက်စရာတွေရှိတဲ့နှစ်ပေါ့နော် ဘာဖြစ်လို့လဲဆိုတော့ဒီမကပထမဦးဆုံးကဒီမက TV 2021ပေါက်ထားတယ်ပေါက်ထားဆိုတော့ဒီမကပြောရှင်ဆိုတာနဲ့ပေါ့နော်အာငါ2021ကျတော့ငါတွားရတော့မှာပဲပေါ့နော်အမေရိကကိုဆိုရဲအစရိယောဒါပေမဲ့ဒီမက TV ပတ်တဲ့ပြင်မဲ့လေဒီမကအမေရိကမတွားရအောင်ဆောင်ပြီးတော့နှစ်လပိုင်းမှာရဲဒီမတို့အားလုံးသိတဲ့အတိုင်းပဲပေါ့နော်ကျွန်တော်တို့နိုင်ငံမှာတကယ်ကိုပြောင်းလဲတစ်ခုဖြစ်သွားတယ်အဲ့ဒီဟာလေကျမတို့အတွက်ကတကယ်ကိုအဆုံးရှုံးမှုပေါ့နော်။ဘာဖြစ်လဲဆိုတော့ရှေ့နှစ်တွေတုန်းကလေကျမတို့ကိုဗစ်ကြောင့်မလို့ကျမတို့အတိုင်းအတာတစ်ခုထိပေါ့နော်။ကျမတို့စားဝတ်နေရေးတွေဘာပဲဖြစ်ခက်ခဲခဲ့ရတယ်ပေါ့နော်။ခက်ခဲခဲ့ရတယ်။အဲ့ဒီဟာအပြင်ဒီစစ်အာဏာသိမ်းလိုက်တဲ့အချိန်ရောက်လာတဲ့အခါကျတော့ကျမတို့ကအချိန်ကြီးပို့ပြီးတော့အစမ်းဆိုးွားလာတာပေါ့နော်။စိတ်ပိုင်းဆိုင်ရာရောတောက်ပြီးတော့အဓိကကဘာလဲဆိုတော့ကျမတို့နေရထိုင်ရတာမလုံးချုံတော့ဘူးပေါ့နော်မလုံးချုံတော့ဘူးကို့အိမ်မှာနေရင်လည်းမလုံးချုံဘူးလမ်းမော်ထွက်ရင်လည်းမလုံးချုံတကယ်ကိုလူနဲ့တုံမြင့်တဲ့တန်ဖိုးရှိတဲ့နော်ကလေးတွေအများကြီးပဲဆုံးရှုံးခဲ့ရတယ်ပေါ့နော်အဲ့ဒီအတွက်လည်းအခုအချိန်ထိကျမတို့တွေကကျမအနေနဲ့ဆိုဖြစ်မစင်လည်းအောင်ရှိတယ်ပေါ့နော
်ဒီနေ့အတွင်းမှာပဲကိုယ်တိုင်လည်းကိုဗစ် -19 ရောဂါကူးစက်ခံရတယ်လို့ဒီရောဂါကြောင့်ပဲမိသားစုဆွေမျိုးတို့ဆုံးပါခဲ့ရပြီးအကျက်တဲမျိုးစုံကြုံရတဲ့နှစ်ဖြစ်တယ်လို့လည်းမဖြစ်ပြဝင်းကြီးကပြောပါတယ
်။ဒီမှာတော့ဦးလေးရောသုံးတယ်အိမ်မှာဒီမှာမောင်လေးရောဟိုရောင်းမောင်ရောမောင်လေးကိုလည်းအသက်လွတ်ပြီးတော့ကိုဗစ်ကနေဆွဲထုတ်ခဲ့ရတယ်ပေါ့နော်။အဲ့လိုတွေနဲ့ဒီမှာတို့ကဟိုအဖက်ဖက်ကပေါ့နော်ဒီတစ်ခေါက်ဆိုရင်ကိုဗစ်ဖြစ်တဲ့အချိန်တွေမှာကျမတို့အရှမ်းဒုက္ခရောက်နော်တက်ဆရာသိယုံလည်းမရှိဘူးကုဖို့ဆရာဝင်လည်းမရှိဘူးကျမတို့မှာပြောရမယ်ဆို Facebook ကနေဟိုအကောင့်တို့ဒီအကောင့်တို့တင်တဲ့ဟာလေးတွေပဲကျမတို့မှာကြည့်ပြီးတော့ကိုယ့်ကိုယ်ကိုသိကုခဲ့ရတယ်ပေါ့နော်အဲအဲ့လိုမျိုးအချိန်တွေပေါ့နော်ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်ကဒီနှစ်ကအားကိုခက်ခဲပြီးတော့သိဒုက္ခရောက်ရတယ်အဖက်ဖက်ကနေပြီးတော့စက်စက်တိတ်တိတ်နဲ့နေထိုင်ရတဲ့အခြေအနေတွေဖြစ်နေတာပေါ့နော်
အစိုးရပညာဦးစီးဌာနကလက်ထောက်ကတိကတူဖြစ်တဲ့ဆရာမအနွေအတွက်ကရောဒီနှစ်ဘာတွေထူးခြားခြားကြုံတွေ့ဖြတ်တန်းခဲ့ရပါလဲ
။ညီမတို့အတွက်ကတော့ပြောရရင်အကောင့်ထက်အစိုးရပဲပေါ့နော်။ဘာလို့လဲဆိုတော့ဒီစေစွေးရအာဏာသိမ်းလိုက်တဲ့လက်အောက်မှာနေရတာကဘယ်ပြည်သူအတွက်မှမလုံခြုံစိတ်မချရအောင်ပေါ့နော်။ပြီးတော့ညီမတို့ဆိုလို့ရှိရင်စေစွေးရကိုလက်မခံဘူးစန့်တင်နေဆိုပြီးစီရီယံလှုပ်ရှားမှုမှာပါဝင်တဲ့အတွက်ကြောင့်မို့လို့ပေါ့နော်။ညီမတို့အလုပ်ထုတ်ခံရတယ်ပေါ့။အဲ့ဒါကြောင့်မို့လို့ကိုကကိုမိသားစုအတွက်ပေါ့နော်ဒီအလုံးမရှိတဲ့ခါကျတော့တစ်ဖက်တစ်ဖက်အဆင်ပြေအောင်လို့အခြားနည်းနဲ့မိသားစုချင်းတရားရုံးခံရတာမျိုးပေါ့နော်အဲ့လိုလောရတာအခက်အခဲရှိနေရတဲ့ကြားရဲပေါ့နော်ညီမတို့ဆိုပြီးခဲ့တဲ့ကိုဗစ်တတိယလိုင်းမှာဆိုတအိမ်လုံးကိုဗစ်ဖြစ်ကြရဲဟိုအိမ်ကအသက်ကြီးဆုံးလူကြီးတွေဆိုလို့ရှိရင်အောက်ဆီဂျင်ကြီးကြရဲပေါ့နော်အောက်ဆီဂျင်လိုတဲ့အထိဖြစ်တယ်အဲ့တော့ညီမတို့ဆိုအောက်ဆီဂျင်အပြင်မှာဆွဲချရတာမျိုးပေါ့နော်ခုနပြောတဲ့ကိုအိမ်မှာအလုံးမရှိနေတဲ့အချိန်လိုမျိုးမှာပေါ့နော်အိမ်ကလူကြီးတွေရဲ့ကျမရဲ့အခြေအနေရတယ်ဆိုးရလာတဲ့ခါကျတော့ဒီကျမတို့ဆိုရင်ရှိမဲစုမဲပေါ့နော်ငွေကုန်နေနောက်ပြီးတော့အောက်ဆီဂျင်ဆိုတာကလည်းကြည့်တဲ့အတိုင်းပဲအဲ့အချိန်တော့ဟာဆိုရင်ဟိုတနေ့လုံးတန်းစီပြီးလူကိုယ်တိုင်ပေါ့နော်မိသားစုကိုယ်တိုင်သွားပြီးတော့ရှာရတာမျိုးပေါ့နော်ဆေးဆိုရင်လည်းဆေးထိုးရမယ်ဆိုကိုယ်တိုင်ဆေးထွက်ရှာပြီးတော့ထိုးရတာမျိုးပေါ့နော်အဲ့အခက်ခဲအဲ့တော့ကလေးကိုပေါ့နော်ဟိုကိုမမဟုတ်ပါဘူးကြားလူတွေကခံစားရတာပေါ့နော်ပြီးတော့အများနဲ့အဲ့လိုမျိုးသွေးရင်တည်းနေပေါ့နော်ကြောက်ကြောက်နေတဲ့အခုဆိုလဲခုနကမှပုံပေါက်ဒီနောက်မှပုံပေါက်အဲ့လိုမျိုးနေပေါ့နော်အဲ့လိုမျိုးတွေဖြစ်ပြီးဆိုလို့ရှိရင်ဟိုဒီရက်ကွက်ထဲမှာဘယ်လိုလာတောင်းရမလဲသူတို့ကဘာညာလာလုံမလဲအဲ့လိုပူပန်ရတာတမျိုးပေါ့နော်နောက်တစ်ခါဟိုနိုင်ငံအတွက်ရုံးကန်နေရတဲ့သူတွေလဲသူတွေတော့မီးပြန်ပြီသူတွေတော့နေချက်ကန်ပြီအဲ့လိုတည်နေရလေလေညီမတို့အရင်စိတ်တော့ကရောက်စီရေပေါ့နော်ဒီအစီအစိုးရမကြိုက်သေးသူအလူပါပေါ့ညီမတို့ကမှကိုယ့်အိမ်မှာကိုယ်အေးစိတ်နေလို့ရနေသေးရေသူတို့ရေတော့တွေမှာတစားခံနေရတဲ့သူတွေရှိရယ်ခေါင်းထဲမှာတစားခံနေရတဲ့သူတွေရှိရယ်အဲ့လိုလူတွေဘယ်လိုများနေမလဲဆိုရယ်ပေါ့နော်အဲ့လိုမြင်ရကြားရတဲ့ဟာတွေကလည်းစိတ်တော့ကရောက်စီရယ်ပေါ့အဲ့တော့ကိုယ်မိသားစုအတွက်တော့ကရောက်ရတာရောပေါ့နော်ကိုယ်နိုင်ငံအတွက်တော့ကရောက်ရတာရောနဲ့ညီမတို့ကတော့တော်တော်ဟုတ်အဆင်မပြေရနှစ်ပါမယ်2022ခုနှစ်က
2022ခုနှစ်မှာလည်းအခက်အခဲတွေဆက်ပြီးရှိနေနိုင်သေးတယ်ဆိုတာကိုတော့ဆရာမအနွေကတွက်ထားပါတယ်အခုချိန်မှာကြမ်းကြမ်းခံပြီး2022ခုနှစ်ကြာရင်တော့အကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်
။ဒီစစ်အစိုးရမြန်မာကနော်နိုင်ငံကနေခတ်သွားပြီးတော့ကျွန်တော်ညီမတို့ရွေးချယ်တဲ့အစိုးရမျိုးကိုလိုချင်တဲ့အစိုးရအဲ့လိုမျိုးနိုင်ငံပေါ့အမိုင်းအဲ့လိုမျိုးပြန်ဖြစ်လာစေချင်တယ်။ညီမတို့လည်းကိုယ့်အလုပ်ကိုလုပ်ပြီးတော့အရင်ဆုံးပေါ့နော်။အေးအေးထင်းထင်းနဲ့ကိုမိသားစုနဲ့အေးအေးထင်းထင်းပြန်ပြီးတော့နေချင်တယ်မိုင်း။အဲ့ညီမရဲ့2022ခုနှစ်အတွက်ပေါ့နော်ငါဖြစ်စေချင်တဲ့ဆန္ဒပါ
။မက်ဖြူပြဝင်းကြီးကလည်းဒီနေ့တည်းအစိုးရထဲမှာပဲရလိုက်တဲ့အကောင်းတွေရှိနေတာကိုတွေ့ပြီးနှစ်သက်အတွက်အကောင်းဆုံးမျှော်လင့်ထားတယ်လို့ပြောပါရယ်
။ဘာသာ မတူတဲ့လူတွေပို့ပြီးတော့စီးလုံးလာတယ်။ကျမတို့တိုင်းရင်းသားတွေနဲ့ကျမတို့မြန်မာလူမျိုးတွေနဲ့တသွေးတဲ့တသားတဲ့တောင်ပေါ်မြေပြင်တသွေးတဲ့တသားတဲ့ထိခဲ့ရတယ်ပေါ့။အဲ့ဒါတွေကတော့ကျမတို့2021မှာလက်ထွက်ခဲ့တဲ့ကိစ္စပဲပေါ့နော်။အစိုးရအကောင်လို့ပဲကျမမြင်တယ်။အဲ့တော့2022မှာလည်းဒီလိုမျိုးစီးလုံးညီညွတ်မှုတွေနဲ့ပဲကျမတို့ရှေ့ဆက်ပြီးတော့ကျမတို့တိုက်ပွဲဝင်တော့ကျမတို့အောင်ပွဲရတော့ရမယ်လို့ကျမကတော့ပြောနေတယ်ပေါ့နော်။
2021ခုနှစ်ရဲ့တဝက်တာကာလကိုအကျဉ်းထောင်တွင်မှဖြတ်တန်းခဲ့ရတဲ့မတူတူသားရဲ့နှစ်သက်မျှော်လင့်ချက်ကရောဘယ်လိုများရှိပါလဲ
။လာမယ့်2022မှာတော့စစ်ဆေးချင်တာကတော့ဒီဆိုးရွားမှုတွေအလုံးရပ်တန့်ပြီးတော့ကိုယ်လိုချင်တဲ့ပြည်သူတွေလိုချင်တဲ့အဆိုးရွားနဲ့အတူတူဖြစ်နိုင်တော့နှစ်သက်ကိုကြော်ဆွတ်ချင်တာပေါ့နော်။ကောင်းမွန်တဲ့အနာဂတ်နဲ့ကြွားချင်တာပေါ့။နောက်တစ်ခုကမှလည်းဆိုတော့အမတို့ဆင်ပြီးကြောက်လာတယ်။အတင်ရောက်လာပြီနဲ့အထဲမှာဆင်ခဲ့တဲ့ကလေးလူကြီးအများကြီးပဲတန်ခဲ့ပေါ့။သူတို့အတွက်အရေးစိတ်မကောင်းဖြစ်တယ်သူတို့တွေကိုလည်းဒီနှစ်သက်မှာလွတ်လပ်တဲ့အရာတာလွတ်လပ်တဲ့ဤကိုရှုပ်ရခြင်းမျိုးပေါ့နော်အဲ့ဒီဟာကတော့အမရဲ့အကြီးအမားဆုံးစံတာပေါ့နော်ဖြစ်ဖြစ်နေတာပေါ့အဲ့လိုဆက်စိတ်ချုံအောင်ခံထားရတဲ့သူလည်းအကုန်လုံးလွတ်မြောက်ပြီးတော့အားလုံးပြည်ကျော်ဆင်းရဲနဲ့ပြည်သူတွေအားလုံးကိုလည်းအဲ့ဒီလွတ်လပ်တဲ့အရာတာကိုခံစားပြီးခြင်းပေါ့နော်ကြီးရစားစားနေနေရတဲ့ဘဝကိုလွတ်မြောက်ပြီးခြင်း
လူမှုတိုင်းဝိုင်းအတွင်းကဏ္ဍအသီးသီးမှာလှုပ်ရှားယုံကန်နေကြတဲ့အမျိုးသမီးတို့ရဲ့တနစ်တာထူးခြားတဲ့ဖြတ်တန်းမှုတွေနဲ့နှစ်သက်မျှော်မှန်းချက်တွေကိုကြားခဲ့ရတာပါရှင်။ခြေတင်ပတ်မှာလည်းအခုလိုပဲမတူတဲ့နယ်ပယ်တွေကအမျိုးသမီးတွေရဲ့အတန်တွေကိုစူးစီးတင်ပြပေးသွားပါမယ်။ဒီသတင်းသက်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာခွင့်ပြုပါ။အားလုံးအတွက်မင်္ဂလာရှိတဲ့ Christmas အခါသမယဖြစ်ပါစေရှင်။ကျမခင်ဗျူပေးပါရှင်။မခင်ဖြူထွေးတင်ဆက်တဲ့အမျိုးသမီးအထူးအစီအစဉ်ဖြစ်ပါရဲ့ရှင်။ကိုဗစ်ကရောဂါပိုးဓာတုပစ္စည်းတွေကဘယ်လိုမျိုးကာကွယ်ပေးတယ်ဆိုတာသိရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်မတိုင်ခင်မှာတော့တုတ္တဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ပြပါဦးမယ်ရှင်။
ဒီနှစ်ကာလမှာပဲကိုဗစ်အိုမီကရွန်မျိုးကတိကူးစက်မှုတွေကိုတားဆီးနိုင်ဖို့ N95 နှာခေါင်းဆီးသက်တမ်းကိုအခမဲ့ဝေပေးမှာဖြစ်တယ်လို့ယူရောမျိုးတော်ဝင်နဲ့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ဒါပြင်ရက်ကွက်အဖွဲ့အစည်းတွေကလည်းတစ်ဆင့်ကိုနေရင်မှာပဲကိုဗစ်ရှိမရှိစစ်ဆေးနိုင်တဲ့စံသက်ပစ္စည်း5သိန်းလောက်ကိုအခမဲ့ဝေငါပေးတော့မှာဖြစ်တယ်လို့ဆိုပါတယ်။ယူရောမျိုးမှာတော့ကိုဗစ်အမြန်စစ်ဆေးနိုင်တဲ့စင်တာအများပြားဖွင့်လှစ်ပေးထားပါတယ်။UK နိုင်ငံကနေအလဲပတ်ရောက်ရှိနေသူ Caitlin Blake က
Yeah so we've obviously got to get a negative
လေယာဉ်စီးပွားက virus ကူးစက်ခံမထားရဘူးဆိုတော့ negative အဖြေဖြစ်ဖို့လိုတာရှိပါတယ်။ PCR အနည်းနည်းနဲ့စစ်တာထက်လမ်းမော်ကစင်တာတွေမှာစစ်လို့ရတဲ့နည်းလမ်းကတော့ပိုများပါတယ်။လေယာဉ်ကနောက်နှစ်နာရီလောက်နေထွက်မှာပါ။ဒီမှာဆောင်းရတာကလည်းလူတွေကမနှဲဘူးဆိုတော့ negative ဖြစ်ပါစေလို့သာမျှော်လင့်ရမှာပါ။အဲ့လိုမှမဟုတ်ဘူးဆိုရင်တော့ပါလို့ရမယ်မှန်းမသိတော့လို့စိတ်ကူးမိပါတယ
်အခုကနယူးယောက်မြို့မှာအခြေစိုက်ကိုဗစ်စတန်ဒတ်စင်တာ36ခုနဲ့ရွှေပြောင်းစင်တာ100နီးပါးဖွင့်လှစ်ထားပါတယ်မြို့တော်ဝန်ဘီလ်ဒီဘလက်စီယိုကကိုဗစ်အိုမီကရွန်မျိုးကွဲသစ်ဟာလင်းလင်းမြန်မြန်ကူးစက်နေတယ်ဆိုပြီးတော့သတိပေးထားပါတယ်ဒီလိုရောဂါကူးစက်မှုတွေကြောင့်နာမည်ကျော်ဘရော့ဝေးပြဇာတ်ရုံတွေလည်းပိတ်ထားပြီးလူများလာရောက်လည်ပတ်တဲ့ Times Square ကကိုဗစ်စင်တာမှာလည်းစမ်းသပ်ဖို့လူတွေရာနဲ့ချီဆောင်ဆိုင်နေပါတယ်နယူးယောက်မြို့ကဂျော်နီ ဒီ ထရီကက်က
I think we've all been affected as a New Yorker. We're trying to take every single
precaution. New York wine ni ni chu din ga kwe nai me a ja a lung ko lai na ba. See na chain thu da de pin a phi si le chat thu da ba. Aku a lai ya man phi daw bu si chin tha ba me. Aku san tat bi ya la me phi paw mu di ba de. New York ma be ni phi yin le ni phi daw ma ba.
โอมิครอนမျိုးကွဲဟာကူးစက်မှုများမြင်မဲ့ယောဂဗျံဘလောက်ပြင်းထန်လဲဆိုတာကတော့ဂုဏ်ရည်ရရမသိရသေးပါဘူး။နောက်နေ့ဆန်းမှာဒီမျိုးကွဲတဲ့ကူးစက်မှုတွေပိုများလာလိမ့်မယ်ဆိုပြီးတော့လေပညာရှင်တွေကခန့်မှန်းထားတာပါ။အစောပိုင်းစမ်းစစ်ချက်တွေအရဒီမျိုးကွဲတဲ့ကူးစက်မှုကိုတားဆီးနိုင်ဖို့ဆိုရင်ကိုဗစ်အပြစ်ကာကွယ်ဆေးထိုးဖို့လိုအပ်မှာဖြစ်ပြီးတာမန်ကာကွယ်ဆေးထိုးထားသူတွေလည်းယောဂတန်ကိုပြင်းပြင်းထန်ထန်ခံရလောက်မှာမဟုတ်ကြောင်းဆိုပါတယ်။ယူရောမျိုးကန်မာရီယန်ဗန်ဟန်က
No, my parents have not changed, but I'm getting tested.
ဒီမှာကံပေါ်ကယောဂကုသခံထားရတဲ့အဖြစ် positive ထွက်တော့ကိုယ်ခန္ဓာမှာပဲတည်ကြနေထိုင်ကြပြီးတော့နှာခေါင်းစီးလက်တပ်ထားပါတယ်။ PCR အနည်းနည်းစနစ်နဲ့စစ်ထားတာကအဖြစ်ထွက်ဖို့တပတ်ကျော်ကြတော့ဒီတစ်ပတ်မှာမိသားစုတွေနဲ့တွေ့ဖို့မတွေ့ဘူးဆိုတာသိရဖို့အခုအမြန်ကြီးနဲ့ထပ်ပြီးတော့လာစစ်တာပါ။ယောဂလက္ခဏာလည်းဘာမှမပြဘူးဆိုတော့တွေ့ဖို့ပဲရှိပါတယ်။ဒါပေမဲ့လည်း positive တာထွက်လာရင်တော့ကိုယ့်ဘာသာနေရတော့မှာပေါ့။
ညယောက်မြို့အာနာပိုင်နေရဲ့စီးရင်ကိန်းကနေအရာအသက်အရွယ်ရောက်ပြီးသူ90ရာခိုင်နှုန်းနဲ့မြို့ကန်80ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးတစ်ကြိမ်ထိုးထားတယ်လို့ဆိုရတယ်။ညယောက်ပြည်နယ်မှာတနင်္ဂနွေတရက်ထဲမှာတင်ရောဂါကူးစက်သူ13000နီးပါးရှိပြီးအဲဒီထဲက13000လောက်ဟာညယောက်မြို့ကဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ရဲ့ကိုရောဂါကူးစက်သူဖြန်းများ16000ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဈေးကွက်အတွင်းကုန်စည်မပြတ်လည်အောင်နဲ့တင်မောဈေးတွေမှာကုန်ပစ္စည်းတွေပုံနေတာကိုရှင်းလင်းဖို့ထရက်ကားမောင်းသူနောက်ထပ် 8,000 လောက်လိုအပ်နေတယ်လို့အမေရိကန်ထရက်ကားမောင်းသူများအတင်းကပြောပါရယ်။ဒါပေမဲ့လည်းပညာရှင်တွေကတော့ထရက်ကားကုမ္ပဏီတွေအနေနဲ့ကားမောင်းသမားတွေကိုစနစ်တကျစီမံခန့်ခွဲတာမျိုးရှိဖို့လိုအပ်ကြောင်းထောက်ပြပါရယ်။ MID တည်ယူပို့ဆောင်ရေးကုမ္ပဏီကဒေးဗစ်ခိုရဲက
The way we conventionally schedule our
ကျွန်တော်တို့ပစ္စည်းတင်ရမှာပို့ပေးရမှာတွေကိုအချိန်စရနဲ့ပေးလိုက်တာပါပုံမှန်အဖြစ်တော့တို့ရဲ့အချိန်အတွက်တိတ်ထက်မကြည့်ဖြစ်ပါဘူးလို့ပြောသွားတာပါကားသမားတွေဟာ Los Angeles စိတ်ကမ်းမှာနေ့စဉ်လိုလိုရှိနေတာပါဒါပေမဲ့ကားမောင်းမှဝင်ငွေရသူတွေဖြစ်တာကြောင့်အချိန်မဖြုံးကျင်ကြောင်းပြောပါတယ်တရုတ်နိုင်ငံကရွှေပြောင်းအခြေချသူ truck ကားသမားဘေယူက
ဝင်လို့ we sometimes wait for the
ဒီစီတီမို့တစ်ခါကို6နာရီကနေ9နာရီကြာတစ်ခါလေးဆောင်းလာတတ်ပါလေဒီကြေကိုစိုးပါလေဝင်ငွေထိခိုက်တာပေါ့ဗျာ
ထရက်ကားမောင်းသူတွေဟာတင်မောစစ်ကမ်းမှာကုန်တင်ချိန်ရောဂိုဒေါင်မှာကုန်ချချိန်ရောမှာပါအချိန်အကြာကြီးဆောင်းလာတော့ကြောင့်တရက်ကို17နာရီကားမောင်းခွင့်ရှိပေမဲ့လည်း6နာရီ9နာရီဝင်ကျင်တာမောင်းရပါတယ်ရူမေးနီးယားကရွှေပြောင်းအခြေချသူမာရီယန်က
Sometimes it's a matter of how those companies
ဒီကုမ္ပဏီတွေကအလုပ်ကိုဘယ်လောက်စနစ်တကျလုပ်တယ်လဲဝန်ထမ်းတွေကဘယ်လောက်ကျွမ်းကျင်ကျင်တင်ပြပေးရတယ်ကျွန်တော်တို့ကားသမားတွေအတွက်ရောဘယ်လောက်ကြီးပေးတယ်လဲဆိုတဲ့ပုံမှာမူတည်ပါတယ်
အမေရိကန်ဆိုရကတော့တည်ယူပို့ဆောင်ရေးလုပ်ငန်းခွင်မှာအင်အားတိုးလာဖို့ကားမောင်းတန်တန်းတွေတိုးချဲ့ပြီးမှဖြစ်တယ်လို့စစ်မှုထမ်းအောင်တွေကလည်းဒီတန်တန်းပေးပြီးတော့လိုအပ်ချက်ကိုဖြည့်ဆည်းဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းလုပ်ငန်းမှာရရှိမြေဖို့ကလိုအပ်ကြောင်းထောက်ပြပါရယ်။ Pennsylvania တက္ကသိုလ်က Steve Vizzelli က
What we have right now in the United States is about
America မှာ CDL truck ကမောင်းသူတွေအတွက်လုပ်ပေါင်း3000ကျွဲလောက်ရှိပါတယ်။ဒီလိုင်းစင်ကိုင်စားသူတွေက10တန်းရှိပါတယ်။
ထရက်ကားမောင်းသူတွေလိုအပ်နေတာကြောင့်အခုကလူငယ်တချို့ကထရက်ကားမောင်းသူတွေတက်နေပါတယ်။ဒါပေမဲ့လည်းဒီအလုပ်ကိုတကယ်လုပ်နိုင်မလုပ်နိုင်တရားဆုံးဖြတ်ဖို့နဲ့လုပ်ငန်းရဲ့ဖြည့်ဆည်းမှုတန်ကိုလည်းရင်ဆိုင်နေအောင်အစဉ်သင့်ပြင်ထားဖို့လိုအပ်ကြောင်းအကြံပေးကြပါရယ်။မာရီယန်က
It happened to me when I had
ယနေ့6နာရီနောက်ပိုင်းမှာကားရပ်ဖို့2နေရာ3နေရာမှာရှာပေမဲ့ရပ်ဖို့နေရာလုံးဝမရှိပါဘူး။
ကားသမားတွေကိုကုမ္ပဏီထိန်းချုပ်ရေးစင်တာကစောင့်ကြည့်နေပြီးသူတို့အိတ်ခိုင်းတဲ့အချိန်မှာအေးရတာပါ။အဲ့လိုလုပ်ငန်းခွင်အဆင်မပြေမှုတွေကြောင့်ထရက်ကားသမားတို့ကဆောက်လုပ်ရေးလုပ်ငန်းခွင်ကဝန်ချီဆက်တွေလိုအကြီးစားဆိုင်ရာနေရာတွေမောင်းတဲ့အလုပ်တွေကိုပြောင်းရွှေ့လုပ်ကန်ကြပါရယ်။ထရက်ကားသမားတွေလုပ်ငန်းခွင်မှာမြဲနေဖို့ဆိုရင်တော့အပြန်အလှန်လေးစားမှုနဲ့ဆက်ဆံဖို့လိုတယ်လို့သူတို့ကပြောရတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ကွန်တိန်နာတွေတော်တော်များများစုပုံနေတာပါတချို့ဆိုရင်လည်းတင်မောပေါ်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ truck ကားမောင်းသမားတွေရှားပါနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့တင်နန်းတွေမှာလူစီရနေပါတယ
် we train
NAB အမျိုးအစားရင်မောင်းလိုက်ခြင်းအတွက်တင်ကြားပေးပါရစေ။ရင်မောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပါ
။ဒီနှစ်မှာတင်နန်းသားဦးရေ20ရာခိုင်နှုန်းပုံများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့တင်ကြားပေးနေရတယ်လို့လည်းဆိုပါရစေ
။ The driver piece stands out the most.
ရင်မောင်းသမားအဓိကလိုအပ်နေတာပါ။ဒီတည်ယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရင်မောင်း 8,000 ကျွဲလောက်လိုအပ်နေပါတယ်။
ကယောဂကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြသလိုလုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခံချက်ပိုရှိတဲ့တက်မွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ
် So the pandemic situation did have an
impact ကယောဂကာလအခြေအနေတစ်ခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်လုပ်သားများလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးပြီးအကျိုးပြုနိုင်ပါတယ်ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ငွေလည်းကောင်းပါတယ
် You got to help it
ကိုလူမှုဇိုင်းဝိုင်းအတွက်ဒီလိုအချိန်ထဲမှာပဲပတ်သက်လိုက်ရတာဆိုတော့အဖက်လုံးအတွက်အကျိုးရှိပါတယ
်တည်ယူပို့ဆောင်ရေးကဏ္ဍအတွက်ကောင်းမွန်မဲ့သူတွေပုံများလာပြီမယ်လေတနန်းကျောင်းမှာတင်ပြမဲ့တနန်းဆရာပို့လိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြပါတယ်အမေရိကန်တဝမ်းလုပ်ငန်းတွေဘက်ပေါင်းစုံမှာပုံမှန်ပြန်လဲပတ်နိုင်မှုကတော့အချိန်ကာလတချို့ထွက်ချာနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့
သုဒ္ဓဆောင်လေအမေရိကန်တခွေအစီအစဉ်ဖြစ်ပါရရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှိပညာအစီအစဉ်ကိုနားဆင်အောင်ပါကိုဗစ်ကရောဂါပိုးကူးစက်မှုကိုကာကွယ်ပေးနိုင်တဲ့ဓာတုပစ္စည်းတွေဘလို့အလုံးလုံးတယ်ဆိုတာသိရဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါရရှင်
မြန်မာနိုင်ငံမှာကိုဗစ်တက်တဲ့အလှိုင်းကြီးကြတဲ့ကဒီရောဂါပိုးကိုတိတ်မကြောက်တော့တဲ့အနေအထားဖြစ်လာနေရကြတယ်။အခုကူးစက်များဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်ပေါ်လာတဲ့အခါမှာတော့ပြန်ဆန်ကျင်လာကြတာတွေ့ရပြီးရောဂါပိုးမကူးစက်အောင်ကြိုးစားလာကြပါတယ်။ဒီခါမှာဆက်ပြာတို့လက်တန်ဆေးတို့လိုပစ္စည်းတွေကိုသုံးမယ်ဆိုရင်ဒီဓာတုပစ္စည်းတွေရဲ့ကိုဗစ်ပိုးပေါ်မှာတက်ရောက်မှုကဘယ်လိုရှိပါသလဲ။ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကပြောပြပေးပါမယ်။
ကိုရိုနာဗိုင်းရပ်စ်ပိုးကတော့သူကဘာမှလို့ပြောတော့အစီအထအသားတစ်ချက်လိုပါပဲเนาะအထက်မှာအရေးရှိတဲ့ကျန်လက်ပစ်ဆိုတဲ့အစီအထရှိအဲ့ဒီဟာကိုကျွန်တော်တို့ကဟိုတတ်မှာပေါ့ဖြတ်စီမယ်ဒီတော့မှပဲကျွန်တော်လူတွေကိုကူးဆိုပဲဟာကိုအကုန်လုံးသိကြပါအဲ့တော့ကိုရိုနာဗိုင်းရပ်စ်ပိုးကအပြင်မှာလဲအခါနေကြတော့ကျက်ပေါင်းများစွာနိုင်ပေါင်းများစွာတည်နေတယ်လက်မှာကတ်နိုင်သူကပရိုတင်းအမှန်တန်ကြိုက်တယ်နော်ဒီတန်ကြားမှာကတ်တယ်လို့သူဘာမှမရှိဘူးသစ်သားမှာကတ်တယ်လို့သူသိတော့မကူးစက်နိုင်ဒါပေမဲ့လူရအသားကတ်လိုက်ပြီးသူသိသဘောကျအလူနဲ့အသားနဲ့တွေ့တာနဲ့သူကဝင်ကတ်အဲ့တော့အသားနဲ့ကတ်တယ်ဆိုရင်အသားထိတဲ့နေရာလက်ပဲရှိဘူးလက်ကအဓိကကျနော်အဲ့တော့အနည်းဆုံးလူက10မိနစ်မှာကံနမနေမှာဒီကြိမ်တော့မျက်နှာအောင်ကြိုင်မျက်နှာအောင်ကြိုင်မျက်နှာဒီကိုရိုနာဗိုင်းရပ်စ်ကတော်တယ်အသက်ရှူလမ်းကြောင်းလည်းရောက်ပါအဲ့တော့လက်မှာကပ်နေတဲ့ပိုးတွေကိုတုတ်တင်ပေါ်ကနီးလန်းနှလန်းရှိအဲ့တော့ပထမနီးလန်းကတော့နော်ဘိုးဘွားဆက်ဆက်တဲ့သုံးနဲ့ဆက်ပြအဲ့တော့ဆက်ပြပဲဒုတိယနီးလန်းကတော့ကျွန်တော်တို့အခုခစ်ခစ်စားနေတဲ့နော်လက်တန့်ဆေးရေပေါ့အဲ့ဒါဒီကတော့ဒီအယ်ကိုဟောဆစ်စီတူ80% ဒီအရက်ပြန်60ကနေ80ရက်ကနှူပါတဲ့လက်တန်ဆေးတွေနဲ့ on pH ကြတော့ပြီးတော့ဘယ်ဟာပူပေါင်းလဲလို့ပြောရင်ကျွန်တော်တို့ဘိုးဘွားတွေလက်ဆက်တဲ့သုံးလာတဲ့ဆက်ပြာပူပေါင်းဆက်ပြာမှာအပိုင်းနှစ်ပိုင်းရှိတော့ဒီပိုင်းကရေကိုခင်းတဲ့ပိုင်းတယ်နောက်ဒီပိုင်းကဒီအဆီကိုခင်းတဲ့ပိုင်းဆိုနှစ်ပိုင်းရှိရေကိုမုန်းတဲ့ပိုင်းအဲ့တော့ရည်ကိုခင်းတဲ့အပိုင်းကတော့ခေါင်းပိုင်းလို့ခြားတော့ဒီပိုင်းကရည်ကိုမုန်းတဲ့အပိုင်းလို့ခေါ်တယ်အဲ့ဒါအဆီကိုခင်းတဲ့အပိုင်းကိုရိုနာဗိုင်းရပ်စ်ကပေါ်ကအဆီစထရှိအဲ့ဒါဒီမှာအထဲမှာအရေးရှိအဲ့ဒီအဆီအထက်နဲ့ဘုရားဆက်ပြာနဲ့ဆိုတော့အာဝင်ဝင်ကြအမနာဖြစ်တယ်ဆက်ပြာမှာရှိတဲ့ molecules တွေကအမီးကအဲ့ကိုရိုနာဗိုင်းရပ်စ်ကိုပွားပြီးတော့အထဲကိုဝင်တိုးလို့ရတယ်အဲ့ဝင်တိုးလိုက်တဲ့ခါမှာနှစ်ခုသုံးခုလောက်ဝင်တိုးလိုက်ရင်ဒီကိုရိုနာဗိုင်းရပ်စ်ကသေသွားတယ်လို့ပြောတာပေါ့သေလို့တော့မရဘူးသူကငိုတဲ့အသက်မှမရှိဘူးသူပြက်စီးသွားတော့သူကပြက်စီးသွားရင်သူ့ဘေးမှာအဲ့ဒီပြက်စီးတဲ့ဘေးမှာဝိုင်းပြီးတော့ဆက်ပြာမော်လီကူးစ်ကနေကြတော့ရေဆေးလိုက်ပြီးတော့ထွက်သွားမထွက်သွားခင်ကသူကပြက်စီးသွားတယ်အဲ့တော့ဆက်ပြာရဲ့ကောင်းကြီးကခဏကိုရိုနာဗိုင်းရပ်စ်ကိုပြက်စီးနိုင်တဲ့ပစ္စည်းဖြစ်တဲ့သူကဒီကိုရိုနာဗိုင်းရပ်စ်ကိုတော်နိုင်တဲ့ဆက်ပြာကိုအထင်မသေးဘူးပေါ့
ဒီအယ်ကိုဟောနဲ့ဆေးရဲ့နီးကြတော့ဆရာအယ်ကိုဟောရဲ့ဒီပိုးပေါ်မှာပေါ့နော်တက်ရောက်ပုံနည်းနည်းလေးပြောပြပေးပါအ
ယ်ကိုဟောတဲ့မှာသူကမနေနိုင်ဘူးဒီအခေါ်နဲ့ဆိုရင်သူအငွေ့ပြန်လို့သူ drive ဆက်သွားတာဒီလက်မှာတော့သူမရှိတော့မကြံနေတော့တပွက်လိုက်တိုက်လိုက်နဲ့သူပါသွားတာဒါကြောင့် success to 80% ဆိုသူအလွယ်တကူအငွေ့ပြန်နေတဲ့အရက်ပြန်ဖြစ်တယ်သူကပါသွားလို့အောင်ပဲလုပ်တဲ့ဟာ
အရက်ပြန်အငွေ့ပြန်တိုင်းသူကလည်းပါသွားမယ်ဆိုရင်ဒီယောဂဘူပြန်လာရအနေထားကိုပြောပြပေးပါအောင်ဆရာဘယ်လိုဖြစ်နိုင်လဲဆို
ယောဂဘူကတော့သူကပြနေမှာယောဂဘူကဟောလူတွေထင်တာဆိုအရန်များတယ်လေသူကဘီလီယံရှိတော့ဗောနော်ဒီလက်သေးကုန်မှာရှိတဲ့အမုံလေးမှာတော့1ဘီလီယံလောက်သူကဟောရင်ပူပေါင်းရှိဒီဗိုင်းရပ်စ်ကအမတန်များပါတော့ဘလို့ဝဲလို့လို့ဒီကောင်ကကုတ်သွားမှလို့ပုံသိကြပေါ့ဒါကြောင့်လဲကျွန်တော်တို့ဘယ်နေရာရဲ့တော့ကူတာပေါ့တချို့လူကအိမ်မှာနေတယ်စကားပိတ်ထားတယ်ဒါလည်းကူတာအဲ့တော့ဘယ်လိုမျိုးကူရတဲ့အကြောင်းညာအဓိကတော့ ဒီလက်ကနေပဲစကူးရပါလက်ကနေကူးမှအသက်ရှူတန်းကြောင့်လည်းရောက်နှာခေါင်းလည်းရောက်မှာပါးစပ်တွေလည်းရောက်မှာပြီးရင်အသက်ရှူတန်းကြောင့်လည်းရောက်ဒါတွေတော့ပြဿနာဖြစ်လာအခုတကယ်လို့ကကျွန်တော်တို့ကဒီလိုမျိုးလက်မှာမရှိဘူးဆိုရင်တော့တော်တော်သေးရွာတယ်လို့ပြောလို့ရှိပါတယ်လက်မှာမရှိဘူးဆိုရင်မျက်နှာမှာရှိရောရတာမျက်နှာမှာမရှိအောင်လို့ကျွန်တော်တို့ကတတ်မြင်နေကြဒီ mask တွေနှာခေါင်းသီးတွေတတ်ထားရအောင်အဲ့နှာခေါင်းသီးတတ်တယ်ဆိုတာဘလို့ဘာဖြစ်ရအများကြီးကာကွယ်တယ်လို့ကျွန်တော်ဆန်းဒါကြောင့်ဒီနှစ်ခုနဲ့တင်လို့တော်တော်ရပါပြီတတိယအချက်ကတော့အကုန်လုံးခတ်ပုံပါနေပေါ့ဒါ sneeze လောက်လိုက်ရင်ခတ်ချိုးချိလိုက်တော့သူကတော်တော်ငူးဝေးကိုသွားတယ်လေအဲ့တော့အဲ့ဟတ်ချိုးချိတဲ့နေအချင်းကလွဲရင်6ပြီခွာတယ်အမို3ပြီခွာတယ်နော်တက်တာချင်းမဆိုင်ဘူးဆိုရင်တော်တော်များများတက်တာပြီဒါကြောင့်သူကလက်ကဘလို့မဖြစ်ရဟိုခဏခဏဆေးဆိုတာဟောတကယ်အမှန်ပါပဲနော်အပြင်ထွက်ရင်တော့တစ်ချိန်လုံးသတိထားပြီးတော့ဆေးရမှာလို့ကျွန်တော်ထင်ပါ
ဟုတ်ကဲ့ပါဆင် Now ဒီပေါ့နော်ပတ်ဝန်းကျင်မှာဒီပိုးတွေမရှိအောင်လို့ဟုတ်ပါမြန်မာနိုင်ငံမှာအရင်တော့ထုံနေဖြူတယ်ပေါ့နော်ထုံနေဖြူတော့တော်တော်လေးတက်တာတယ်လို့ဆရာပြောပြပါတယ်အခုလောလောဆယ်မှာဒါမျိုးတွေဆက်ပြီးတော့လှုပ်ဖို့တင့်မတင့်ပြောပြပေးပါလား
ဒီထုံဖြူတဲ့ pH ပြောင်းလိုက်တယ်ဆို pH ပြောင်းတဲ့ပုံမှာလည်းကိုရိုနာဗိုင်းရပ်စ်ရဲ့သက်ရောက်မှုကဟောသွားရှိတယ်လို့ယူဆကြတာပေါ့ကိုရိုနာဗိုင်းရပ်စ်ကဒီ pH တချို့မှာတော့သူမတည်နေနိုင်ဘူးသူမကြိုက်ဘူးပေါ့လူရဲ့အသား pH လူရဲ့ကိုယ်ခန္ဓာ pH ကတော့ကျွန်တော်တို့8ပေါ့ဝင်ကြတော့ရှိတာပေါ့ထုံးလို့เนาะဒီကလိုရင်းလို့ပါလို့ပါလာပြီဆိုရင်တော့သူက pH နည်းနည်းပြောင်းသွားတယ်ကလိုရင်းကတော့သူကထုံးတဲ့အတိုင်းပေါ့ဟောဘလိုပဲဗိုင်းရပ်စ်စုပဲကောင်းမှုဆိုသူကဝင်ကတတ်တယ်အဲကြောင့်ဒီထုံးဆိုတော့မမမာသုံးရတဲ့အဓိကထုံးကကယ်လ်ဆီယမ်ဟိုက်ပိုကလိုရိုက်ဖြစ်တယ်အဲကယ်လ်ဆီယမ်ဟိုက်ပိုကလိုရိုက်ဆိုတာကျွန်တော်တို့ကဒီမြန်မာတွေကခေါ်ကြတော့ဒီအော်ကြီးချွတ်ကြီးဆေးလို့ခေါ်တာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့က raw အနေနဲ့ဒီသုံးတဲ့ထုံးပုံမှာဖြတ်ထားတဲ့အတွက်အဲ့ဒီဟာကို raw အနေနဲ့သုံးတယ်ဒီအချမ်းပုံကုန်ချမ်းအနေနဲ့သုံးလာတဲ့ဒီထုံးတွေဖြစ်တဲ့အတွက်အမှန်တမ်းဟိုကောင်းပါလေအခုလောလောဆယ်ကတော့ဒီရန်ကုန်မြို့လေကောင်းပါလေဘာလို့ကျွန်တော်ထုံးဖြူတာမရှိတော့ဘူးအရင်တော့ကတော့ဟောကြာစားစင်ကြောင်းတွေပါလေထုံးတွေဖြူတာရှိပါတယ်အဲတဲ့အောင်ခုကတော့ဟိုကောင်းပါလေသို့တော့လက်ဆေးတော့အများကြီးမထီအောင်ပါဘူး
ဒေါက်တာချင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်နော
်။ဒေါက်ခင်မျိုးတက်စီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အခုလိုမျိုး VOA ကတင်ဆက်ပေးနေတဲ့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်အစီအစဉ်လေးအားလုံးကိုဒီရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေပြီးတော့လဲထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒါတွေကိုဓာတ်ရိုက်နားယူဖန်းယူကြည့်ရှုလို့ရတဲ့အပြင်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေပြီးတော့လဲထုတ်လွှင့်ပြီးသားသတင်းတွေအစီအစဉ်တွေကိုအချိန်မရွေးနားဆင်နိုင်ကြည့်နိုင်ဖတ်နိုင်ပါတယ်။အခုတစ်ခါတော့တောက်ချာနေကြပဲအတွက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းကတစ်လှည့်အထည်ညာပေးပါအောင်မရှင်။
ရင်ဒီနယ်အတွင်းမှာမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့တိုက်ခတ်တာအပါအဝင်ရဲသားပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အလို့ရက်ကိုရပ်တန့်မှုအမေရိကန်ပြည်ထောင်စု UK နော်ဝေးနယူးဇီလန်ဩစတြေးလျကနေဒါဆွစ်ဇာလန်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးလူသားစာနာထောက်ထားမှုအကူအညီတွေရေးဖို့လိုအပ်နေတဲ့အကြောင်းမနက်ငယ်ဆိုင်ရာတံမှန်ကြီးတွေတန်ယုံရွာကြီးတာဝန်ခံတွေတန်ယုံအကြီးအကဲတွေပူပေါင်းလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မလေးရှားနိုင်ငံမှာမကြာသေးခင်ကရေကြီးမှုတံကိုပြပရှေ့ပြောင်းလူသားတွေအပြင်းထန်ခံစားခဲ့ကြရပြီးတာဝန်ရှိသူတွေကလေးလူစုပြစ်ပယ်ထားတယ်လို့ခံစားရတဲ့အကြောင်းအင်ဒိုနီးရှားလူသားတွေကိုကိုးကားပြီး AP သတင်းမှာရေးထားပါတယ်။ထိုင်းနိုင်ငံရှိမြောက်ပိုင်းကကလာဆင်းပြည်နယ်မှာအိုမီကရွန်ဗီဇမျိုးဝဲကိုရိုနာဗိုင်းရပ်စ်ပိုးလူတူးကနေတူစတဲ့ကူးစက်တဲ့ပထမဆုံးဖြစ်ရရှိခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါရယ်။ Omicron ဗီဇမျိုးကကိုရိုနာဗိုင်းရပ်စ်ပိုးသစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းပါပဲ။ Christmas နဲ့နှစ်တကူရာသီအလရဲ့အတွင်းအမေရိကန်မှာလူတန်းနဲ့ချီပြီးတော့ခီးထွက်နေကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းကဒီနောက်ဆုံးရသတင်းတွေကြေညာပေးခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ဒီဇင်ဘာလ24ရက် Christmas အကြိုညာပဲအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုညာပဲအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးတော့စက်ပိုင်းအင်ဂျင်နီယာတွေကတော့ Nashwan Gelly နဲ့ John Dryden တို့ဖြစ်ပါတယ်။လက်ဖန်ဒီစနေနေ့မနေ့ VOE အစီအစဉ်တွေကို 7.1MHz, 9.1MHz နဲ့9.89MHz တို့ကနေလည်းဖမ်းယူနိုင်ပါတယ်။ VOA ပရိသတ်တွေအားလုံးအတွက်အေဂျန့်ငင်းချက်နဲ့ Christmas ပွဲတော်ကိုဖြတ်တန်းနိုင်ကြပါစေရှင်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.